ရွေးကောက်ပွဲအွန်လိုင်းရေးလုပ်ငန်းစဉ်တွေမှာပြက်ကွက်မှုရှိတဲ့ဆိုတဲ့ဆွဲချက်နဲ့စံပြည်နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌနယ်ပါတီဝင်တချို့အရေးယူထားခံရတာကိုပြန်လည်ကြားနာစစ်ဆေးနေပါတယ် NLD ပါတီဗဟုအလုပ်မှုဆောင်အဖွဲ့ကအယူခံခုံရုံးဖွဲ့ပြီးတော့ပြန်လည်စစ်ဆေးနေတာဖြစ်ပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပါမယ်ရှင်
ကျမ်းပြည်နယ်မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌနဲ့ပါတီဝင်တချို့ကိုတာဝန်ကနေအနားပေးလိုက်တာနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာပါတီဝင်တွေဘက်ကမချေနှက်လို့ပါတီကိုအယူခံဝင်ခဲ့တာကြောင့်အယူခံခုံရုံးကနေနှစ်ဖက်ကြားနာစစ်ဆေးမှုတွေကိုလုပ်နေပါတယ်။နှစ်ဖက်ကြားနာစစ်ဆေးနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့အယူခံခုံရုံးဖွဲ့ဝင်တဦးဖြစ်တဲ့ NLD ပါတီရဲ့ရှေ့နေတဦးဖြစ်တဲ့ဦးကျော်ဟိုးကအခုလိုပြောပါတယ်
။ဒီကတက်ကမှာတော့ခေမိုးကတပုတ်တော့မိမိတို့သားမိများကတပုတ်ဟိုတော့ကအကြောင်းအရာသူတော့ပေါင်းလိုက်တယ်ပေါ့။နောက်ဒီမှာတော့တပွားအောင်တော့ပို့။အဲတော့ပါကျွန်တော်ဒီဒီပိုင်းရုံးဖွဲ့နေတယ်ပေါ့။ဟိုနှစ်ဖက်ကိုတက်တွေကထောက်ထားတယ်တက်တွေကြည့်တယ်။ဒီဒီဒီကနေတင်နိုင်တယ်ကျေတော့ရတယ်လို့ကျွန်တော်တော့ခွင့်ပြုတယ်။ပြည်တော့ကကြတော့အဲ့ဒါကိုဥဝိတိန်ဘက်ကနေရောစပြီးတော့ကျွန်တော်တက်တွေကြီးအဆက်ခံတယ်ပေါ့လေ။ဆက်ခံတော့ဒေါက်ကင်ဘိုဘိုအပူနဲ့ပတ်သက်တော့ဥဝိတိန်ကတော့ဟိုအစ်စ်သေးခံတာပြီးသွားတယ်။နောက်ပြီးတော့တော့ဘင်းကြီးတို့တားပြီးတောင်အပူလည်းပဲအဦးဝင်းကြီးကိုဆက်တာပြီးသွားတယ်။အခုနှစ်ဖက်နေတဲ့တတိုင်းမှာကျွန်တော်ဥတ္တမတို့ရဲ့ဒီကောင်မှုတွေပတ်သက်ပြီးတော့ဦးဝင်းကြီးကိုကျွန်တော်စစ်တယ်။နောက်ဆုံးအချိန်လည်းအတားပဲ
။ဦးဝင်းကြီးကိုကြားနာစစ်ဆေးပြီးတဲ့နောက်မှာတော့နောက်ထပ်တင်သွင်းလာမဲ့တပ်တွေတွေကိုဆက်လက်စစ်ဆေးသွားမှာဖြစ်တယ်လို့ဦးကျော်ဟိုးကပြောပါတယ်ယူကန်ခုံရုံးကို NLD ပါတီဘိုလုံးမှုဆောင်ကော်မတီစီဝေးရဲ့ဆုံးဖြတ်ချက်နဲ့ဖွဲ့စည်းခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်ဒီယူကန်ခုံရုံးမှာအဖွဲ့ဝင်3ဦးပါဝင်ပြီးတော့အဖွဲ့ဝင်တွေကတော့မန်လေးတိုင်းဘိုလုံးမှုဆောင်ကော်မတီကဦးတင်ထွန်းဦးပါတီစည်းကမ်းထိုင်းသိမ်းရေးအဖွဲ့ကဒေါ်လဲလဲနဲ့ရှင်းနေဦးကျော်ဟိုးလို့ဖြစ်ပါတယ်စစ်ဆေးတွေ့ရှိချက်တွေကိုဆုံးဖြတ်တဲ့နေရာမှာယူကန်ခုံရုံးအနေနဲ့ဘယ်လိုမူနဲ့ဆုံးဖြတ်သွားမလဲဆိုတဲ့အပေါ်မှာတော့ဦးကျော်ဟိုးကအခုလိုရှင်းပြပါတယ်
ကျွန်တော် NLD ပါတီပါပါတီစည်းကမ်းထိုင်းသိမ်းတော်တော်လောက်တော့လုပ်ကြည့်တယ်ဒီတော့ဒီတော့လုပ်ပြီးတိုင်းပဲကျွန်တော်တို့စက်ပါပါဆိုတော့ကျွန်တော်တို့စုံစမ်းစစ်ဆေးတယ်တက်တည်စစ်တယ်ထောက်ထားယူယူရှိတယ်ကျွန်တော်တို့ဒီပါအဖွဲ့ကပဲတုံ့ပြန်ပါပါအဲ့ဒါစစ်ပါစစ်တာနဲ့ပတ်သက်ပြီးတော့ဟိုစည်းစည်းရတယ်ပြီးတော့ကျွန်တော်စစ်တာတိုးတာလျှော့တာတို့တော့လူချင်းခွင့်ပေးတာတို့ကစည်းစည်းရတော့ခွင့်ရှိတယ်ဒီစစ်တာနဲ့ပတ်သက်ပြီးတော့စစ်ပြပါ
ထမလိုက်တဲ့ပြစ်ဒဏ်အပေါ်ပါတီဘိုလ်လုံးမှုဆောင်အဖွဲ့အနေနဲ့ပြင်ဆင်ပြောင်းလဲနိုင်ပေမဲ့ယူကန်ခုံရုံးအနေနဲ့လွတ်လွတ်လပ်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့လည်းဦးကျော်ဟိုးကပြောပါတယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲအွန်လိုင်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တာကြောင့်ဆိုပြီးရှမ်းပြည်နယ် NLD ပါတီဥက္ကဋ္ဌဒေါက်ခင်မိုးမိုးအတွင်းရေးမှူးဒေါ်ယူမီဇော်နဲ့အဖွဲ့ဝင်ဒေါ်မီမီတို့ကိုသူတို့ရဲ့သက်ဆိုင်ရာတာဝန်အသီးသီးကနေရက်ဆဲလိုက်တယ်လို့NLD ဘိုလ်လုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြီးခဲ့တဲ့စက်တင်ဘာလကသူ့ရဲ့ရှမ်းပြည်နယ်ခီးစဉ်အတွင်းမှာပြောကြားခဲ့ပါတယ်။ဒါပြင်တောင်ကြီးခရိုင် NLD ပါတီဥက္ကဋ္ဌဦးတင်မောင်တိုးကတော့ရှမ်းပြည်နယ် NLD ပါတီခေါင်းဆောင်တချို့အခုလိုတာဝန်ကနေရက်ဆဲလိုက်တာကိုလူမှုကွန်ရက်နဲ့အစည်းအဝေးတွေမှာမကျေနပ်ကြောင်းပြောကြားခဲ့တဲ့အတွက်ဦးဝင်းထိန်ကနှုတ်မိတ်နဲ့ထုတ်ပယ်လိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲအွန်လိုင်းရေးလုပ်ငန်းစဉ်တွေပြက်ကွက်ခဲ့တယ်လို့ဆွဆွဲထားတဲ့အပေါ်မှာတော့ဒေါက်ခင်မိုးမိုးကညှင်းဆိုထားပါတယ်။NLD ပါတီဘိုကတော့ရှမ်းပြည်နယ် NLD ပါတီဝင်တွေအရေးယူခံရတာနဲ့ပတ်သက်ပြီးတော့အခုချိန်ထိတစုံတရာကြေညာချက်ထုတ်ပြန်ထားတာမရှိသေးပါဘူး။ပြီးခဲ့တဲ့2015ရွေးကောက်ပွဲအတွင်းရှမ်းပြည်နယ်အတွင်းမဲဆန္ဒနယ်တွေမှာ NLD ပါတီကပြည်သူ့လွှတ်တော်မှာ22နေရာအမျိုးသားလွှတ်တော်မှာ3နေရာနဲ့ပြည်နယ်လွှတ်တော်မှာ12နေရာအနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။